ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး၈အခန်းငယ်23မှာသင်တို့သည်မိမိတို့အပြစ်ဒုစရိုက်၌သေကြလိမ့်မည်လို့ကိုရောရှင်မိန့်တော်မူတယ်။ဤနေရာမှာဆိုလိုသောအပြစ်သည်မယုံကြည်သောအပြစ်ဖြစ်ပါတယ်။မယုံကြည်တဲ့အတွက်သေဆုံးရခြင်းဖြစ်တယ်။ငါသွားရာအရက်တို့သင်တို့လာနိုင်ကြလိမ့်မည်မဟုတ်လို့ဆက်၍ကိုရောရှင်မိန့်ပါတယ်။ခရစ်တော်သည်လောကရဲ့အလင်းဖြစ်တယ်။မယုံကြည်တဲ့အတွက်လူကထိုအလင်း၌မဝင်နိုင်ဘူးခရစ်တော်သည်ဖရာဤသားတော်ဖြစ်တယ်မယုံကြည်တဲ့အတွက်လူကဖရာသခင်ရှိနေတဲ့နေရာမှာမပါဝင်နိုင်ဘူးခရစ်တော်သည်ကောင်းကင်ဘုံဤအရှင်ဖြစ်တယ်မယုံကြည်တဲ့အတွက်လူကကောင်းကင်ဘုံသို့မဝင်နိုင်ဘူးလူသည်ကြာရှုံးရတယ်လူသည်အောက်အရက်မှလာတဲ့လောကီသားဖြစ်တယ်ခရစ်တော်သည်အထက်အရက်မှလာတဲ့အတွက်လောကီသားမဟုတ်ဘူးရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး18အခန်းငယ်24မှာသင်တို့သည်သင်တို့ဤအပြစ်၌သေကြလိမ့်မည်လို့ထက်၍မိန့်ပါတယ်ဒီအခါမိန့်တဲ့အပြစ်ဟာအများကြီးဖြစ်တယ်ဆိုလိုတာကကျွန်တော်တို့ပြုကြသောအပြစ်များအတွက်ကျွန်တော်တို့သေကြရမယ်တခါကြရှုံးရပြန်တယ်ယေရှုသည်ဖျားဖြစ်တယ်ဆိုတာကိုမယုံကြည်တဲ့အတွက်လူသည်ထက်၍ကြရှုံးရပါတယ်ယေရှုသည်လူပဂတိအဖြစ်ကိုယူသောဖျားဖြစ်တယ်ဆိုတာကားတိုင်တော်ကသက်သေခံနေတယ်။ယေရှုသည်ဖျားသခင်နှင့်တလုံးတဝါတီဖြစ်တယ်ဆိုတာကားတိုင်တော်ကသက်သေခံနေတယ်။ကားတိုင်တော်သည်လူကိုဖျားသခင်၏ကယ်တင်ခြင်းနှင့်ချစ်ခြင်းမြတ်တာဘုံကုန်းတော်သို့နှိုးထစေပါတယ်။ရှင်ပြန်ထမြောက်ခြင်းကယေရှုသည်ဖျားဤသားတော်ဖြစ်တယ်ဆိုတာဖော်ပြနေပါတယ်။သင်တို့အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ